ထိုင်းနိုင်ငံမှာဝန်ကြီးချုပ်ဖြစ်လာတော့မယ့်ဖွေထိုင်းပါတီခေါင်းဆောင်ရီလက်ရှင်နဝက်ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါမ်ဆန်းစုကြည်ရဲ့ဒီမိုကရေစီရဲ့ကြိုးပမ်းရည်တည်နေမှုတွေကိုအင်မတန်အားကျလေးစားမိတယ်လို့ပြောလိုက်တယ်လို့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စတွေပေါ်သူ့ဆိုရအဖွဲ့ကအားပေးထောက်ခံသွားမယ်လို့ပြောလိုက်ပါတယ်။ဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းရင်းလက်ရှင်နဝက်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အပြည့်စုံကိုတော့မတင်းတီတီကဆက်ပြီးပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။ထိုင်းနိုင်ငံရဲ့ပထမဦးဆုံးအမျိုးသမီးဝင်ကြီးချုပ်ဖြစ်လာတော့မယ့်ရှင်လတ်ရှင်နဝတ်ကဒီကနေ့ဘန်ကောက်မှာပြုလုပ်တဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ပတ်သက်လို့ရောမြန်မာအရေးကိုပါထည့်ပြီးတော့ပြောသွားတာပါ။ပြီးခဲ့တဲ့ဇူလိုင်လ3ရက်တနင်္ဂနွေနေ့ကထိုင်းနိုင်ငံမှာပြုလုပ်ခဲ့တဲ့ရွေးကောက်ပွဲအတွင်းဒီမိုကရက်တစ်ပါတီရဲ့ခေါင်းဆောင်လည်းဖြစ်လက်ရှိဝင်ကြီးချုပ်လည်းဖြစ်တဲ့အဖီစစ်ဝီဂျာချီဝါကိုသူ့ရဲ့အတိုက်ခံဖွေထိုင်းပါတီကအနိုင်ရခဲ့တာဖြစ်ပါတယ်။အခုလိုမျိုးထိုင်းနိုင်ငံမှာပထမဦးဆုံးအမျိုးသမီးဝင်ကြီးချုပ်ဖြစ်လာတော့မယ့်ရှင်လတ်ကိုဒေါက်ဆန်းစုကြည်ကကြိုဆိုခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးပြည်သူတွေအချင်းချင်းဆက်ဆံရေးတွေမှာပိုးပြီးကောင်းလာမယ်လို့မျှော်လင့်တဲ့အကြောင်းစကားဆိုလိုက်တဲ့အပေါ်မှာရှင်လတ်ချင်နဝါကအခုလိုတုံ့ပြန်တဲ့ကျေးဇူးတင်စကားဆိုခဲ့ပါတယ်။
I would like to thank you, Aung San Suu Kyi, and I really impressed what she has done in the past. And for the Burma issue, I think we have to sit down and talk, but anyway, we will support on the human rights space.
ခုလိုကြိုဆိုခဲ့တဲ့အတွက်ဒေါက်တာဆန်းစုကြည်ကိုကျေးဇူးအရမ်းတင်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့မြန်မာဒီမိုကရေစီရဲ့နဲ့လူ့အခွင့်အရေးလှုံ့ဆော်ချက်တွေကိုကျွန်မအင်မတန်လေးစားအားကျမိပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်မတို့နဲ့အတူထိုင်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့တစ်ဖက်ကလည်းလူ့အခွင့်အရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုအောက်ပေးထောက်ခံသွားမှာဖြစ်တယ်လို့ Miss Yin Lat Chinawat ကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လာရင်စီးပွားရေးကိစ္စတွေကိုသာဦးစားပေးဆက်ဆံတယ်လို့ထိုင်းအစိုးရအစဉ်အဆက်ပေါ်မြင်ထားကြတာမို့အခုလိုမျိုးမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအတွက်အားပေးထောက်ခံမယ်လို့ပြောဆိုခဲ့တဲ့ Miss Yin Lat ရဲ့စကားကြောင့်နှစ်နိုင်ငံကြားမှာထူးခြားတဲ့နိုင်ငံရေးဆက်ဆံမှုတွေပိုးပြီးရလာနိုင်လိမ့်မယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညာဝင်းကပြောပါတယ
်။ကျွန်တော်တို့ကအိမ်နီးချင်းနိုင်ငံဖြစ်တဲ့အပြင်ကိုအဆက်အစာအများကြီးရှိတဲ့နိုင်ငံမို့လို့မြန်မာနိုင်ငံရေကိုထောက်ခံတယ်ဆိုတာအလွန်ကြီးမားတဲ့အင်အားပဲလို့ကျွန်တော်တို့အဲ့လိုပဲမှတ်ယူပါတယ်။အစဉ်အဆက်အားဖြစ်တော့ကျွန်တော်တို့ခြုံပြီးပြောရရင်တော့သူတို့ကစီးပွားရေးကိုသာဦးစားပေးပါတယ်။နောက်စီးပွားရေးဆိုတာနိုင်ငံရေးတည်ငြိမ်မှဖြစ်တယ်ဆိုတဲ့ဟာကိုမေ့ပြီးတော့စီးပွားရေးကြီးပဲပြောတယ်။အခုအိန္ဒိယကြင်ကောင်းပီဇာစွာပြောဆိုတဲ့ထူးခြားမှုကိုမျှော်လင့်နိုင်တယ်လို့ထင်ပါတယ်။စိတ်ပိုင်းတစ်ခုကအကူအညီပေးတာတွေရှိတယ်။ကျွန်တော်တို့မြန်မာနိုင်ငံကတရားမဝင်သွားရောက်တဲ့အလုပ်သမားတွေအပေါ်မှာဆက်ဆံတာဆိုးရတဲ့ပိုင်းလည်းရှိသလိုကောင်းတဲ့ပိုင်းလည်းရှိတယ်။သူတို့ကဒီဟာနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းပြတ်သားတဲ့ဟာမျိုးတော့ကျွန်တော်တို့ပြတာမတွေ့ဘူး။အခုကိစ္စမှာတော့လူအခွင့်အရေးနဲ့ဦးစားပေးမယ်လို့ပြောတာအတွက်ကျွန်တော်တို့တော်တော်သဘောကျပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညာဝင်းပါရှင်။မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကနိုင်ငံရေးအကျဉ်းသားတွေအလုံးလွတ်မြောက်ရေးကိစ္စကို Miss Yin Lat Chinawat အနေနဲ့လက်ရှိအစိုးရပေါ်မှာပို့ပြီးတော့ဖိအားပေးတိုက်တွန်းမှုမျှော်လင့်ထားတယ်လို့လည်းအမျိုးသားဒီမိုကရေစီအင်အားစု NTF ပါတီကဦးခင်မောင်ဆွေကဆိုပါတယ်
။ထိုင်းနိုင်ငံကမြန်မာနိုင်ငံကိုအာဆီယံနိုင်ငံနဲ့မရောက်ခင်တည်းကဒီ constructive engagement လုပ်ရမယ်လား။အခုကောင်ဆောင်ရတဲ့ဒီအဲမှာအစင်းစက်ရက်ခဲ့တာဟုတ်မြန်မာနိုင်ငံပေါ်မှာလူခရီးနဲ့ပတ်သက်ရင်တိတ်ပြီးတော့ခိတိရဲ့တို့ထီတာမတွေ့ခဲ့ရဘူးပေါ့ညာ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာလူခွင့်ရင်းနဲ့ဒီမိုကရေစီရေးကဲဒီသင်ရှားတဲ့အိတာတဲ့အကြောင်းလေးတွေမဖြစ်လို့အစီအရေးပြည့်စုံမှုကြီးဆက်ရှိနေတာဟုတ်။အဲနောက်တစ်ခါကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားပေါ့ညာ။ဒီမှာနိုင်ငံရေးအကျဉ်းသားမရှိဘူးဆိုတော့လည်းထောင်ထဲမှာအပြစ်ဒဏ်ကြခံနေရတဲ့နိုင်ငံရေးသမားတွေရှိနေတယ်။အဲတော့ဒီတက်လာတဲ့ဒီတက်ဟာလူခွင့်ရေးကိုအဲဒီလိုဖြစ်အောင်တောင်းဆိုမယ်ဆိုလို့ရှိရင်အဲ့ကျွန်တော်ကြိုဆိုပါတယ်လူ့ခွင့်ရေးထိုးထွင်းမှုကိုပထမအဦးဆုံးဖြစ်အောင်လုပ်ပြီးတော့ဒီမူကြီးသူ့အောင်ကိုသွားဖို့ကျွန်တော်တို့အခုတည်းကလည်းပြောနေကြပါတ
ယ် NTF ပါတီကဦးခင်မောင်ဆွေပါရှင်အခုထိုင်းနိုင်ငံရဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တယ်ဆိုတော့အတိုက်ခံခေါင်းဆောင်ရီလက်ရှင်နဝတ်ဟာနိုင်ငံရေးလောကတွေကိုအချိန်တိုအတွင်းမှာရောက်လာတာဖြစ်ပြီးတော့ပထမအဦးဆုံးထိုင်းနိုင်ငံရဲ့အမျိုးသမီးဝင်ကြီးချုပ်အဖြစ်နိုင်ငံတာဝန်ကိုမကြခင်ထမ်းဆောင်တော့မှာဖြစ်တယ်လို့ထိုင်းနိုင်ငံကနေထွက်ပြေးတိတ်ရှောင်နေတဲ့ဝင်ကြီးချုပ်ဟောင်းထတ်ချင်ချင်နဝတ်ရဲ့ညီမတော်ဆက်သူလည်းဖြစ်ပါတယ်ရှင်